အမျိုးသားပညာရေးဦးလေးကိုကန့်ကွက်ဆန္ဒပြနေတဲ့ကျောင်းသားတွေရဲ့ကိုယ်စားလှယ်15ဦးနဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေဒီကနေ့ရန်ကုန်တက္ကသိုလ်စင်ကြီးတို့ခန်းမမှာတွေ့ဆုံဆွေးနွေးကြပါမယ်။ဇန်နဝါရီလ28ရက်နေ့ကတကြိမ်တွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ရခဲ့တဲ့အချက်၄ချက်ပါသဘောတူညီချက်အရတွေ့ဆုံဆွေးနွေးကြမှာပါ။အဲ့ဒီသဘောတူညီချက်တွေအရအစိုးရလွှတ်တော်ကျောင်းသားနဲ့ပညာရေးပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုယ်စားလှယ်တွေပါဝင်တဲ့ပထမကြိမ်လေးဝန်ဆောင်တွေ့ဆုံဆွေးနွေးပွဲဖြစ်ပါတယ်။ဒီလေးဝန်ဆောင်ဆွေးနွေးပွဲမှာကျောင်းသားတွေဘက်ကတောင်းထားတဲ့အချက်၁၁ချက်ကိုဆွေးနွေးညှိနှိုင်းဖြေရှားကြဖို့အပြုသဘောဆောင်ဆွေးနွေးပြီးသဘောတူညီမှုတွေကိုညှိနှိုင်းရယူဖို့နဲ့ဆွေးနွေးဖို့ကြံစည်တွေကိုဆက်ပြီးဆွေးနွေးဖြေရှားသွားဖို့ညှိနှိုင်းဆွေးနွေးမှုစတင်တဲ့နေ့မှာကျောင်းသားတွေရဲ့တပိတ်ကိုညှိနှိုင်းသွားဖို့သဘောတူညီချက်မှာပါပါတယ်။ခီးရှိချီတက်နေတဲ့ဆန္ဒပြကျောင်းသားတွေရဲ့ပြည်မအဖွဲ့ကတော့အခုဆိုရင်မကွေးတိုင်းနဲ့ဝင်ရောက်သွားပြီဖြစ်ပြီးတောက်ကြံနေညကမကွေးတိုင်း6မြို့နယ်မှာညအေးညှိနှိုင်းကြပါတယ်။ဒါ့အပြင် AOD နဲ့ရခိုင်ဘက်ကကျောင်းသားတွေလည်းရန်ကုန်မြို့ကိုချီတက်လာနေကြတာပါ။ဆွေးနွေးပွဲစတင်တဲ့ဒီကနေ့တရက်တည်းကိုပဲဆန္ဒပြချီတက်တာကိုရန်နာထားမှာဖြစ်ပြီးနောက်ရက်တွေမှာရန်ကုန်အထိဆက်ပြီးချီတက်ကြမယ်လို့ဆန္ဒပြကျောင်းသားခေါင်းဆောင်တွေကပြောထားပါဗျာ။